ထိုင်းနိုင်ငံမဲဆောက်မြို့နယ်မှာစနေနေ့ဇူလိုင်လ4ရက်နေ့က9နှစ်သမီးအရွယ်မြန်မာမိန်းကလေးဟာအာရမပြုကျင့်ခံရပြီးအသက်ခံရပြီးနောက်အလောင်းကိုတက်ခိုင်တော်ထဲမှာသွားတွေ့ပါတယ်။ရဲတွေကအခင်းဖြစ်ပွားရာမဲဆောက်ဒေသကနေရာကိုအခင်းဖြစ်ပွားတယ်လို့သိရပြီးနောက်သွားရောက်လေ့လာခဲ့ပါတယ်။ရဲတွေကဒီကလေးမလေးရဲ့ကိုယ်ခန္ဓာမှာလက်နဲ့ခြေထောက်တွေကိုကျွတ်တုတ်ခံထားရပြီးအဝတ်အစားတွေလည်းဆုပ်ပြဲနေတာကိုလည်းတွေ့ရှိခဲ့ပါတယ်။ဒီမိန်းကလေးဟာအာရမပြုကျင့်ခံရပြီးနောက်အသက်ခံခဲ့ရတယ်လို့ယူဆရပါတယ်။မှုကိန်းနဲ့ပတ်သက်တဲ့စစ်စစ်ချက်တွေကိုစောင့်နေစဉ်မှာတန်မြတ်ရှိသူ3ဦးကိုဖမ်းဆီးခဲ့ပါတယ်။မဲဆောက်ဆေးရုံကဒီမင်းကလေးဟာကိုရင်းထိခိုက်ဒဏ်ရာအနေနဲ့သွေးထွက်မှုတွေကိုခံစားခဲ့ရတယ်လို့အတည်ပြုပါတယ်။ဆရာဝန်တွေကသူ့ရဲ့ပါဇက်ကိုဆို့ထားတဲ့အဝတ်အစားတစ်ခုကိုပါတွေ့ရှိခဲ့ပါတယ်။ဒီသတင်းကြောင့်ဒေသခံတရာလောက်ကထိတ်လန့်ဖြစ်ကုန်ကြပါတယ်။ဒီမင်းကလေးကဇူလိုင်လ3ရက်နေ့ကည9နာရီလောက်မှာပျောက်ဆုံးသွားပြီးတဲ့နောက်နေ့မနက်မှာအခုလိုပြန်တွေ့ရတယ်လို့ပြောပါတယ်။